မချခင်ရာဒူးသက်တမ်းကုံဆုံးတော့မဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့နေရာကိုစက္ကန့်ဖို့ရှင်ပြိုင်ကြတဲ့ကိုစလဲလောင်ကိုဦးအနေနဲ့ပေါ်တူဂီဝင်ကြီးချုပ်ဟောင်းအန်တိုနီယိုဂူတာရက်စ်ကမဲအများဆုံးနဲ့အသာရနေပါတယ်။တနင်္လာနေ့က UN လုံခြုံရေးကောင်စီရဲ့၅ချိန်မြောက်အလွတ်တဘောလျှို့ဝှက်စန္ဒမဲပေးမှုမှာမစ္စတာဂူတာရက်စ်က၅ချိန်လုံးဇက်တိုက်နံပါတ်၁နေရာမှာပဲရှိနေခဲ့တာပါ။အတွေ့အမှုချုပ်အသစ်ရွေးချယ်နေတဲ့လက်ရှိအခြေအနေကြောင်း VOA သတင်းတောက်မာဂရက်ဘက်ရှားရဲ့သတင်းပေးပို့ချက်ကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။ကုလသမဂ္ဂလုံခြုံရေးကောင်စီမှအဖွဲ့ဝင်15နိုင်ငံရှိပြီးရွေးချယ်ခံကိုယ်စားလှယ်လောင်းတဦးဟာကုလသမဂ္ဂအထွေထွေအတွင်းရေးမှုချုပ်ဖြစ်ဖို့အတွက်အ ਨੇ ဆုံးထောက်ခံမဲ့ကိုယ်မဲကိုရရှိရမှာဖြစ်ပါတယ်။အခုရှင်ပြိုင်ကြသူကိုယ်စားလှယ်လောင်းတွေနဲ့ထောက်ခံမဲ့ကိုယ်မဲရရှိသူဟာပေါ်တူဂီဝန်ကြီးချုပ်လက်ဖြစ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအဖြစ်လဲ2005ခုကနေ2015ခုနှစ်ထိ7နှစ်တာတာဝန်ထမ်းဆောင်ခဲ့တဲ့မစ္စတာဂူတာရက်စ်တဦးသာရှိပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်တဦးဟာဘလို့အကြီးချင်းတွေနဲ့ပြည့်စုံရမလဲဆိုတာကိုအထွေထွေညီလာခံဥက္ကဋ္ဌကအခုလိုပြောပါတယ်။
Quality we need is the authority to call on the security council.
ကုလသမဂ္ဂအတွင်းရေးမှူးချုပ်တယောက်ဖြစ်ဖို့ကျွန်တော်တို့လိုအပ်တဲ့အကြီးချင်းကတော့အဲ့ဒီပုဂ္ဂိုလ်အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှာရောအထွေထွေညီလာခံကြီးမှာပါအသင့်တော်ဆုံးအချိန်မှာအကောင်းဆုံးအစုပြုချက်တွေနဲ့လုံခြုံရေးကိစ္စတွေကိုထိန်းချုပ်ဖို့ပြည်ပကတွေကိုဟန်တားနိုင်ဖို့လုံတင်လုံထိုက်တဲ့အချိန်မှာအချိန်ကိုက်ပြီးလုံနိုင်တဲ့အာဏာရှိသူမျိုးဖြစ်ရပါမယ်။ဒီချိန်ထဲမှာပဲရေရှည်ခံမဲ့ဖွံ့ဖြိုးရေးအတွက်လှုပ်ဆောင်ဖို့ရာသီဥတုပြောင်းလဲမှုကိုလည်းထိန်းချုပ်နိုင်မဲ့အချက်လက်တွေကိုဖိအားပေးလှုပ်ဆောင်နိုင်မဲ့သူမျိုးဖြစ်ရပါမယ်။ဒါ့အပြင်အဲ့ဒီပုဂ္ဂိုလ်အနေနဲ့ကမ္ဘာတစ်ပေါင်းကလူတွေရဲ့သဘောထားအမြင်တွေကိုနားထောင်ပြီးကမ္ဘာအင်အားကြီးနိုင်ငံကြီးတွေရောနိုင်ငံလေးတွေရဲ့ခေါင်းဆောင်တွေအပေါ်မှာပါလုံခြုံရေးကောင်စီကတဆင့်အချိန်မီအရေးယူဆောင်ရွက်နိုင်တဲ့သူမျိုးလည်းဖြစ်ရပါမယ်။ဒါ့အပြင်ကမ္ဘာပေါ်မှာရှိတဲ့နိုင်ငံတွေအနေနဲ့လည်းဒီစနစ်ကနေအစဉ်စဉ်ရွေးကောက်တင်မြှောက်ပြီးခန့်အပ်ခြင်းခံရတဲ့ပုဂ္ဂိုလ်ဟာစိတ်ဓာတ်ခံမာပြီးတဏိဒံခံမာသူတီးခြားရက်တီနိုင်တဲ့ပုဂ္ဂိုလ်မျိုးဖြစ်တဲ့အတွက်ကြောင့်ကမ္ဘာအင်အားကြီးနိုင်ငံတွေကပါလက်ခံနိုင်ကြမှာဖြစ်ပါတယ်။
မစ္စတာဂူတာရက်စ်ဟာထောက်ခံမဲ့12မဲရရှိပြီးကန့်ကွက်မဲ့2မဲနဲ့မဲမပေးဘဲနေတာကတနိုင်ငံဖြစ်ပါတယ်။ကန့်ကွက်မဲ့2မဲနဲ့မှာတမဲကနယူးဇီလန်ကဖြစ်လိမ့်မယ်လို့တန်တမန်အများစုကယူဆကြပါတယ်။နယူးဇီလန်ဝန်ကြီးချုပ်ဟောင်းဟဲလင်ကလပ်ကလည်းအခုကုလသမဂ္ဂအတွင်းရေးမှူးချုပ်အသစ်ကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရှင်းပြနေတာဖြစ်ပေမဲ့လောလောဆယ်မှာတော့သူ့ရဲ့မဲရမှတ်တွေဟာအားရစရာမရှိပါဘူး။လုံခြုံရေးကောင်စီမှဗီတိုအာနာ၃ခွင့်ရှိတဲ့အမြဲတမ်းအဖွဲ့ဝင်တဦးဦးကမစ္စတာဂူတာရက်ကိုကန့်ကွက်မလားဆိုတာကလူအများသိလို့ကြားတဲ့မေးခွန်းတစ်ခုဖြစ်ပါတယ်။ရုရှားနိုင်ငံကဥရောပအရှေ့ဘက်ကကိုယ်စားလှယ်တဦးဦးကိုအနိုင်ရစေလိုတာကြောင့်ဥရောပအနောက်ပိုင်းသားဖြစ်တဲ့မစ္စတာဂူတာရက်ကိုကန့်ကွက်နိုင်တယ်ဆိုတဲ့ခန့်မှန်းတွက်ဆမှုတွေလည်းရှိနေပါတယ်။အခုရှင်ပြိုင်မှုမှာဥရောပအရှေ့ဘက်ကကိုယ်စားလှယ်လောင်း6ဦးပါဝင်ပြီးဥရောပအရှေ့ပိုင်းဒေသကကုလသမဂ္ဂအတွင်းရေးမှူးချုပ်အဖြစ်တခါမှတာဝန်ထမ်းဆောင်ခဲ့ရတာမရှိသေးတဲ့အတွက်လာမယ့်2019ခုနှစ်ဇန်နဝါရီလ1ရက်မှစတင်တာဝန်ထမ်းဆောင်ရမယ့်အတွင်းရေးမှူးချုပ်အသစ်နေရာကိုဥရောပအရှေ့ပိုင်းကကိုယ်စားလှယ်တဦးဦးရရှိဖို့မျှော်လင့်ကြောင်းပြောနေကြတာပါ။ဥရောပအရှေ့ပိုင်းကကိုယ်စားလှယ်လောင်းတွေနဲ့ဆာဗီယာနိုင်ငံသားရေးဝန်ကြီးဂျယ်ရီမက်ကဒုတိယနေရာမှာရပြီးတတိယအဖြစ်ဆလိုဗက်ကီးယားနိုင်ငံသားရေးဝန်ကြီးတို့ကိုရွေးချယ်ခြင်းအပြင်သူတို့ဒေသတွင်းမှာတညီတညွတ်ထဲရှိကြကြောင်းအဲ့ဒီပုဂ္ဂိုလ်နှစ်ဦးအနက်ဆလိုဗက်ကီးယားနိုင်ငံသားရေးဝန်ကြီးလာချက်ကပြီးခဲ့တဲ့အကြော်မှာတတိယကနေအခုပြင်ဆင်မှတ်အကြော်မှာဒုတိယနေရာကိုရောက်သွားခဲ့ပါတယ်။အော်တိုဘာလ5ရက်နေ့ကျရင်ထပ်မံကျင်းပမယ့်အလွတ်တဘောဆန္ဒခံယူတဲ့အခါမှာတော့ဘယ်သူအနိုင်ရမလဲဆိုတာကတေချာလူနီးပါးဖြစ်လာမှာပါ။အဲ့ဒီဆန္ဒမဲပေးချိန်အတွင်းအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့ဗြိတိန်၊တရုတ်၊ပြင်သစ်၊ရုရှားနဲ့အမေရိကန်တို့လည်းပါဝင်မဲပေးကြမှာဖြစ်ပြီးသူတို့ရဲ့ကန့်ကွက်မဲကကိုယ်စားလှယ်လောင်းတွေရဲ့ရည်မှန်းချက်ပန်းတိုင်ကိုပျက်စီးစေနိုင်တဲ့ဗီတိုအာနာနဲ့တူညီစေမှာဖြစ်ပါတယ်။ကုလသမဂ္ဂအဖွဲ့ချုပ်ရဲ့တက်တန်းဟာနှစ်ပေါင်း80ရှိခဲ့ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်10ဦးတာဝန်ထမ်းဆောင်ခဲ့ပြီးဖြစ်ပါတယ်။မြန်မာနိုင်ငံကဦးတန်ကတော့တတိယမြောက်အတွင်းရေးမှူးချုပ်အဖြစ် 1962 ခုနှစ်ကနေ 1982 ခုနှစ်အထိ7နှစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။အခုနှစ်ရထူကြချက်ကတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်အသစ်ဟာလာမယ့်2019ခုနှစ်စန်းပိုင်းမှာယာရုလွှဲပြောင်းလက်ခံရမှာဖြစ်တာကြောင့်အမေရိကန်သမ္မတတာဝန်လွှဲပြောင်းယူမဲ့အချိန်နဲ့လည်းတစ်နှစ်သေးတိုက်ဆိုင်နေတာဖြစ်ပါလေရှင်။